ဟုတ်ကဲ့ရှင်ဒီကနေ့အစိုးရစစ်တပ်ကတာဝန်ရှိသူတချို့နဲ့သတင်းမီဒီယာအဖွဲ့တွေလုံယုံဆွေးနွေးပွဲဆိုတော့အဓိကဘာတွေများဆွေးနွေးဖြစ်ပါလဲရှင
်အဓိကဒီအစိုးရတက်တန်းတချို့လုံးမှာအဓိကကျွန်တော်တို့သတင်းမီဒီယာအတွက်အဓိကပြဿနာကတမရော်ဘက်ကသတင်းတွေကိုကျွန်တော်တို့ရယူဖို့နဲ့အတီးပြူကိုခက်ခဲတဲ့ပြဿနာပါအဲ့ဒါနဲ့ပတ်သက်ပြီးတော့သတင်းစီးဆင်းမှုနဲ့ပတ်သက်လို့တမရော်နဲ့မီဒီယာနဲ့ပေါင်းပြီးတော့မှသတင်းစီးဆင်းတဲ့ mechanism တစ်ခုတည်ဆောက်ဖို့တက်ဖို့ဒုတိယအကြိမ်မျိုးအလုပ်ရုံစီတွေပဲကျင်းပခဲ့တာဖြစ်ပါ
ဟုတ်ကဲ့ဆိုတော့ဒီအလုံယုံဆွေးနွေးပွဲကနေပြီးတော့ဘလို့သဘောတူညီချက်တွေရတယ်လို့ပြောနိုင်မလဲ။ဥပမာပထမတစ်ကြိမ်ကျင်းပတာနဲ့ဒုတိယတစ်ကြိမ်ကြားမှာပေါ့လေ
။ပထမတစ်ကြိမ်ကျင်းပတော့ကတော့မီဒီယာနဲ့တက်မရော်နဲ့ဘရာအောင်ဆုံးကြိမ်တွေ့တဲ့အတွက်ကြတော့မီဒီယာကသူ့ရဲ့အခက်အခဲတွေကိုပြောတယ်။တက်မရော်ကသူ့ရဲ့အခက်အခဲတွေကိုပြောတယ်။အဲ့နောက်ခုဖလှယ်တာနဲ့ပဲပြီးဆုံးသွားတယ်။ဟိုဒုတိယကြိမ်မှာတော့ကျွန်တော်တို့ကသတင်းတွေကိုမြ мян ဆန်ဆန်နဲ့ပေးဖို့နဲ့အဲ့သတင်းတွေကမှန်ကန်ကြောင်းအတည်ပြုဖို့အတွက်ကိုဘလိုမျိုးလုပ်ရင်ရမလဲဆိုတဲ့အပိုင်းကိုထပ်ပြီးတော့စဉ်းစားကြတာပေါ့။အဲ့လိုစဉ်းစားတဲ့အခါမှာတက်မရော်ကကြာတော့ close tag အဖွဲ့အစည်းဖြစ်နေတယ်မီဒီယာကကြာတော့ open tag အဖွဲ့အစည်းဖြစ်နေတဲ့အခါကြာတော့ဒီနှစ်ခုရဲ့ညှိရတာတော်တော်ကိုဟိုခက်ခဲတဲ့ညှိနှိုင်းမှုတွေနောက်ပြီးတော့လိုအပ်တဲ့အဆင့်တွေအများကြီးရှိတယ်တက်မရော်ကသတင်းယူမဲ့သလိုရှိရင်ဒီဘက်ကဘလို့ပြင်ဆင်ရမယ်ဆိုတဲ့အချက်လက်တွေကိုသတိပြုမိတယ်လို့ပြောတာပါဟုတ်ကဲ
့ဆိုတော့ဒီလိုအခြေအနေမျိုးတွေကမှဒီတက်မရော်ဘက်ကပေါ့လေသူတို့ဘက်ကသတင်းထုတ်ပြန်ဖို့တခုလိုနှောင့်နှေးတာသတင်းပေးဖို့အတွက်ခက်ခဲတာတွေနဲ့ပတ်သက်ပြီးသူတို့ဘက်ကဘလို့ရှင်းပြတာရှိလဲရှင
်အဓိကကတော့လုံခြုံရေးပေါ့တိုက်ပွဲဖြစ်ပွားတဲ့အားမျိုးတွေအတိပ္ပကဖြစ်ပွားတဲ့သတင်းတွေအားလုံးကိုကျွန်တော်တို့သတင်းတွေကိုဒီလိုမျိုးမီဒီယာတွေကတော့ right to know ရသူပြည်သူကိုတင်ပြဖို့ရှိမယ်ဒီတက်မရော်ကတော့သတင်းတိုင်းကိုအားလုံးပေးဖို့ဆိုရင်လုံခြုံရေးရှုထောင့်အောင်ပဲစဉ်းစားတဲ့အခါမှာဒီပြဿနာအမြဲတမ်းကြုံတွေ့နေတယ်လို့ပြောပါရစေအဲ့တော့လုံခြုံရေးအရာမထိပါသောအချက်လက်များနဲ့သတင်းများကိုပဲပေးနိုင်မယ်ဆိုတဲ့အချက်ကထင်ထင်ရှားရှားပေါ်လာပါတယ်အဲ့ဒီအချက်ကိုပဲလုံခြုံရေးကမထိပါတဲ့အချက်တွေကိုမြ мян ဆန်ဆန်ရရှိဖို့နဲ့အတီးပြုချက်မှန်မှန်ကန်ကန်ရရှိဖို့ပဲကျွန်တော်တို့ပထမအဆင့်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့သူတို့ဘက်ကရောသတင်းမီဒီယာသမားတွေအနေနဲ့ပေါ့လေသူတို့ရှိကသတင်းကိုရယူနိုင်ဖို့အတွက်ဘလို့အချက်လက်တွေလိုအပ်မယ်။ဟိုဘလို့ပြင်ဆင်ထားဖို့လိုမယ်။အဲ့ဒါနဲ့ပတ်သက်ပြီးသူတို့ဘက်ကဘာများတောင်းဆိုတာရှိလဲရှင်
။အဓိကကတော့ကျွန်တော်တို့သတင်းမီးတဲ့သူကတကယ်မီဒီယာတစ်ခုမှအလုံးလောက်ကန်နေသူနဲ့နောက်ပြီးတော့မီဒီယာသမားဖြစ်ကြောင်းကိုကျွန်တော်တို့အတီးပြုချက်ရယူဖို့လိုမယ်လို့ပြောပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကသတင်းတွေမီးတဲ့အခါမှာသူတို့ရှိမှမီးတဲ့သတင်းတောက်ရဲ့မီဒီယာနဲ့ဒီသတင်းတောက်ရဲ့အမည်နာမတွေရှိပြီးသားဆိုတော့သူတို့နဲ့လွယ်တကူသတင်းပေးနိုင်မယ်လို့ကျွန်တော်အားမခံပါဘူး။သတင်းသမားတွေနဲ့တက်မရော်ရဲ့သတင်းထုတ်ပြန်တဲ့အဖွဲ့အစည်းကြားထဲမှာကျွန်တော်တို့အနေနဲ့ contact လုပ်လို့ရမယ် email တွေရှိဖို့လိုတယ်။နောက်တစ်ခုကအမည်နာမတွေအချင်းချင်းဖလှယ်ထားဖို့လိုအပ်ပါတယ်။အဲ့လိုမျိုးလှုပ်ထားခြင်းအဖြစ်တရားဝတ်တရားသိရှိရတော့သူတို့နဲ့လည်းသတင်းပေးဖို့သိချာမှာဖြစ်ပြီးတော့တခါမှမသိတဲ့လူတွေသတင်းမေးဖို့သတင်းယူဖို့ဆက်သွယ်တဲ့အခါမှာပြန်လည်ဖြေကြားဖို့တော့တို့အနေနဲ့အခက်အခဲရှိတယ်လို့ပြောပါတယ
်။ဟုတ်ကဲ့အခုဒီအလုံယုံဆွေးနွေးပွဲတွေမှာလာပြီးတော့ဒီတက်မရော်ဘက်ကတက်ကြတဲ့ကိုစားပေါ့နော်ဒီရရှိတွေကြားထဲမှာဒီဆွေးနွေးပွဲအတွင်းကနေပြီးတော့သတင်းသမားတွေဘက်ကတောင်းဆိုချက်တွေနဲ့ပတ်သက်ပြီးတို့ဘက်ကဒီဆုံးဖြတ်ပိုင်ခွင့်ပေါ့ဆုံးဖြတ်နိုင်ခွင့်အခြေအနေမျိုးတွေအာဏာမျိုးတွေပါလာတာမျိုးတွေ့ရလားဒါမှမဟုတ်ဒါတို့ဘက်ကဒါကိုပြန်ယူသွားပြီးပြန်တင်ပြပြီးမှပြန်ဆွေးနွေးရမယ့်အခြေအနေတွေ့ရလားရှင်ဥစ္စာသထွေးဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်ကဲ့တက်မရော်ရဲ့ထုံးစံနိုင်မယ်ဒီမှာကဟိုကျွန်တော်ပြဿနာတွေကိုတခါတည်းနဲ့တထိုင်နဲ့ဆုံးဖြတ်အဖြေပေးနိုင်ဖို့မလွယ်ဘူးပါဘူး။ဒါပေမဲ့မီဒီယာဘက်ကသတင်းတည်ဆောက်မဲ့အခါတိုင်းမှာကြုံတွေ့ရတဲ့ပြဿနာတွေအားလုံးကိုသေချာမှတ်သားသွားပြီးတော့သူတို့အနေနဲ့အဆုံးဖြတ်ပေးနိုင်တဲ့ပုံကိုထိတင်ပြပြီးတော့မှကျွန်တော်တို့တတိယချင်းလွှတ်ရုံစီနီဝဲတွေသရုပ်ထချင်းလွှတ်ရုံစီနီတွေမှာဒီတဲ့ပုံမှုကောင်းမွန်တဲ့ယုံကြည်မှုတွေတည်ဆောက်ဖို့မျော်လင့်ထားတယ်ဆိုရဲအခြေအနေကိုတော့တွေ့ရပါလား
။တခြားအခြေအနေတွေရောဆွေးနွေးတာရှိပါသေးလားရှင်။ဥပမာဒီလိုသတင်းကိစ္စအပြင်ပေါ့လေလက်ရှိရွေးကောက်ပွဲနဲ့ပတ်သက်လို့ဟုတ်ကဲ့။
ဒီနေ့ကျွန်တော်တို့တက်မရော်ဘက်ကအရာရှိစနူးတက်တဲ့ခါမှာသူ့ရဲ့ကျွန်တော်တို့တာဝန်ယူထားတဲ့အပိုင်းလိုက်တွေရှိပါတယ်။အဲ့ဒီထဲပါဆိုလို့ရှိရင်တော့သူတို့အဓိကပြောဆိုသွားတာကတော့ကျွန်တော်တို့အရင်နှစ်တော်များများရပ်ထားတဲ့ကျွန်တော်တို့တက်ကလို့အရန်လေးကြီးတက်နဲ့ပတ်သက်ပြီးတော့ပြန်လည်ဖွင့်လှစ်လိုက်ပြီဆိုတာရယ်ဒီလိုမျိုးဖွင့်လှစ်တဲ့ပုံမှာတက်ကလို့ကြောင်းသားတွေသာမကအကြောင်းသူတွေပါကျွန်တော်တို့တက်ရောက်ပြီးတော့စစ်ပညာကိုသင်ယူလို့ရရဆိုရဲအချက်လက်တွေဒီကပြောတာရှိပါတယ်။နောက်ပြီးတော့တက်မရော်နဲ့ပတ်သက်တဲ့ခေါ်ဝေါ်ယူဆဒီခေါ်မှားရနေတယ်ပေါ့နော်။နောက်ပြီးတော့ဒီတက်မရော်ရဲ့ယာရူးတွေဟာဖွဲ့စည်းပုံခြေရာဥပဒေပြဋ္ဌာန်းထားတဲ့ဥပဒေကတက်မရော်အတွင်းထဲမှာရှိတဲ့ဒူရီယိုပဲခေါ်ဆိုနိုင်ခွင့်ရှိပြီးတော့တက်မရော်ပြင်ပအဖွဲ့စည်းတွေအနေနဲ့အဲ့လိုမျိုးခေါ်မယ်ဆိုရင်တော့သူတို့အနေနဲ့သတ်မှတ်ထားတဲ့ criteria တွေမရှိဘဲနဲ့ခေါ်မယ်ဆိုတော့ဒါတွေအားလုံးကသူတို့အနေနဲ့ကတော့ဒီဘောမှာအသိမှတ်ပြုခဲရင်းတယ်ဆိုတာတို့ရရှိပါတယ
်ဒီတော့ဒီကနေ့အလုံယုံဆွေးနွေးပွဲအတွင်းရဲ့ရလဟာဥသတင်းမီဒီယာသမားတွေလိုချင်တဲ့အခြေအနေတစ်ခုကိုရှိနိုင်တယ်ရလာနိုင်တယ်လို့ပြောနိုင်မလားရှင့
်မပြောနိုင်သေးပါဘူးကျွန်တော်တို့အနေနဲ့ကဒါဒုတိယအကြိမ်မြောက်တွေ့ဆုံပဲဖြစ်ပြီးတော့ကျွန်တော်တို့တိုးတက်မှုနှုံတာရဆိုတော့ကျွန်တော်တူးတဲ့သဘောရဆိုတော့ကျွန်တော်အားမရပါဘူးသို့တော့ဒီလိုမျိုး ကျွန်တော်တို့မဖြတ်သန်းမဲနဲ့ကျွန်တော်တို့ရည်မှန်းချက်ကိုမရောက်ရှိနိုင်ပါဘူး။ထိုမှတစ်ဆင့်တတိယအကြိမ်လုံယုံစင်နေပဲစလို့ချစီရင်လုံယုံစင်နေပွဲတွေမှာတော့ပို့ပြီးတော့ကြောင်းနဲ့တယောက်နားလဲပြီးတော့ယုံကြည်မှုတည်ဆောက်လာတဲ့အခါမှာတော့တင်းစည်းစင်းမှုဟာအရင်ရတဲ့ပို့ပြီးတော့ပြန်ဆန်လာမယ်တက်မတော်ရဲ့ပွင့်လင်းမြင်သာမှုကလည်းအရင်ရတဲ့ပို့ပြီးရှိလာမယ်လို့ယူဆပါပါ
။ဟုတ်ကဲ့ဥစ္စာတော်တွေခုလိုဖြစ်ပေးရကျေးဇူးအများကြီးတင်ပါတယ်ရှင်။